မပါဝင်နိုင်ငံရေးပါတီခေါင်းဆောင်တချို့ကိုနိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်ကမကြခင်တွဲဆုံမှုဖိတ်ကြားထားတယ်ဆိုတာဟုတ်ပါသလားခင်ဗျာ
။အဲ့ဒါသူတို့သတင်းထောက်ပြန်တာဘယ်ကထုတ်ပြန်တာလဲ
။ကျွန်တော်သတင်းစာတွေမှာတွေ့လို့တချို့နိုင်ငံရေးသမားတွေကလည်းဟုတ်တယ်လို့ဆိုတာပဲ
။သတင်းထုတ်ပြန်တဲ့လူတွေကိုမေးပေါ့
။ဟုတ်ကဲ့။မိုက်ပြည်သူလွတ်တော်မှာရွေးကောက်ပွဲဆန်းနေတဲ့ပတ်သက်ပြီးအခုနောက်ဆုံးပြောဆိုနေကြတာတွေကိုအမဘလို့မြင်ပါသလဲခင်ဗျာ။
ဟိုမရောမရောကိုစလေတွေပြောတာကိုရှင်းတ်ပါလေအချက်လက်နဲ့ရှေ့နောက်ညီတယ်လေကျိုးချောင်းစီလျော်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒီရွေးကောက်ပွဲစနစ်တွေကအမှတ်စဉ်၄ဖြစ်တဲ့မဲအများဆုံးရသူအနိုင်ယူစနစ်နဲ့အချိုးကျကိုစားပြုစနစ်တွေကိုပေါင်းထားတဲ့ရွေးကောက်ပွဲစနစ်ကိုအမှတ်ဘယ်လိုမြင်ပါသလဲခင်ဗျအ
ဲ့တော့တကယ်တော့လေမဲအများဆုံးရတဲ့လူအနိုင်တဲ့စနစ်မဟုတ်ဘူး50ပြာခိုင်နှုန်းကျော်ရမှာဒါရိုးရိုး FPTP ကဒီလိုမဟုတ်ဘူးလေအများဆုံးကနိုင်တာပဲဟို50ပြာခိုင်နှုန်းကျော်ရမယ်50အပေါင်း1ဖြစ်ရမယ်ဆိုတာမရှိဘူးလေ
ဟုတ်ကဲ့
အဲ့တော့အဲ့ဒီကလေးကတကယ်တော့ဒါ FPTP စနစ်မဟုတ်ဘူးပေါ့နော်မဲအများဆုံးရတဲ့လူနိုင်စနစ်လို့မပြောနိုင်ဘူးဒါတော့ပြောရမယ်ဆိုလို့ရှိရင်50ရာခိုင်နှုန်းကျော်ရတဲ့လူနိုင်တဲ့စနစ်နဲ့ဟိုပြောင်းနဲ့ရောထားတာပေါ့
အခုအမအဲ့တော့ဒီရွေးကောက်ပွဲစနစ်တွေနဲ့ပတ်သက်လို့လွတ်တော်မှာတော့အမျိုးမျိုးပြောနေကြတာကြားတာပဲဒီပြောဆိုချက်တွေပေါ့အမဘယ်လိုမြင်လဲ
ဆိုတော့မှာအမျိုးမျိုးပြောနေတယ်ဆိုပြနေဝါရို NLD ရဲ့ရည်ကြေကရှင်းပါတယ်ဒီအချိန်မှာဆိုလို့ရှိလို့ရှင်ရွေးကောက်ပွဲစနစ်ပြောင်းဖို့ရာပြည်သူလူထုကလည်းလုံးဝတောင်းဆိုတာမဟုတ်ဘူးလို့လဲမလို့အဖူးလို့ထင်ပါတယ်ဒီအရင်တော့ရှိနေတဲ့မဲအများဆုံးရတဲ့လူနိုင်တဲ့စနစ်မှာသာတန်တန်ရှင်းရှင်းမှန်မှန်ကန်ကန်ဖြစ်ဖို့အရေးကြီးတာပ
ါအမဒီတမ်းတော်လွှတ်တော်ကိုယ်စားလှယ်ကတော့ပုံမှန်436ကိုပြင်ဖို့မသင်ဘူးလို့ပြောတယ်ပေါ့နော်ကိုမင်းကိုနိုင်ကိုကျွန်တော်တင်းနေရနေရတွေ့တော့အဲ့လိုမပြင်ဘူးဆိုရင်တဲ့နိုင်ငံရေးပါတီတွေတခြားတိုင်းရင်းသားတွေနဲ့ပူပေါင်းပြီးလူထုလိုက်ပါနိုင်တဲ့နီးနဲ့သူတို့တုံ့ပြန်မယ်လို့ပြောတယ်အမတို့ပါတီရော436ကိုလွှတ်တော်ကနောက်ဆုံးမပြင်တော့ဘူးဆိုရင်ဘာတွေများဆောင်ရမလဲခင်ဗျာ
အမတို့ကကိုမောင်စုတည်တဲ့အချိန်မှာအစိုးရကြိုတင်ပြီးဘာလုပ်မယ်ဘာလုပ်မယ်ဆိုတော့ပြောထားလို့မရှိပါဘူးအစီအစဉ်မရှိတာတော့မဟုတ်ပါဘူးဒါပေမဲ့ဒီလိုအလုပ်တွေဆိုတာဟာသူ့အချိန်ခါမှထုတ်ဖို့ပြောတာကောင်းပါတယ
်ဟုတ်ကဲ့အစိုးရဘတ်ဂျက်ငွေနဲ့ဆောင်ရွက်တဲ့စီမံကိန်းတွေမှာအားနည်းချက်တွေရှိတယ်လို့စည်ရင်းစစ်ချုပ်ဦးမျိုးမင်းကပြောကြတယ်လို့ကျွန်တော်ကြားရပါတယ်။နောက်ပြီးဘတ်ဂျက်တွေကိုထပ်တိုးတောင်းခံတဲ့ငွေပမာဏကလည်းတိတ်ပြီးများတယ်လို့လွှတ်တော်အမတ်တွေကပြောပါတယ်ခင်ဗျ။အဲ့လိုပြည်သူဘာသာကိုကို့ငွေမဟုတ်တိုင်းထင်တယ်လို့သုံးဆွဲနေကြတဲ့သဘောဖြစ်မနေဘူးလားအမ
။တကယ်တော့တာဝန်ယူတဲ့ဆိုတာဟာတိတ်တော့မြန်မာနိုင်ငံမှာအသိစားမဖြစ်နေသေးတယ်လို့ပဲပြောရမှာပဲ။တာဝန်ယူတယ်ဟဲ့လားဝန်ထမ်းမင်လာမှုရှိတယ်ဆိုတာစေစုနဲ့ချီပြီးတော့လုံးဝရှိခဲ့တဲ့ကိစ္စတွေမဟုတ်ပါဘူးအခုမှစပြီးပြောနေတုန်းရှိပါသေးတယ်ဒါပေမဲ့အပြောနဲ့ညီအောင်လို့တော့အလုပ်တွေကမဖြစ်သေးပါဘူ
းဟုတ်ကဲ့လူတချို့ကသူတို့မတရားနှီးလန်းနေတဲ့ရနေတဲ့ငွေနဲ့အာဏာကိုအရင်လုံးနေကြနှီးနေတဲ့ဆက်ပြီးမရတော့ဘူးလို့သိတဲ့အခါတခြားနှီးလန်းနေတဲ့လှည့်ပတ်အကြောင်းပြပြီးရယူဖို့ကြိုးစားတာမျိုးကိုအမှတ်ဘလို့မြင်တယ်လက်ခင်ဗျာ
အာဏာကိုမမောတဲ့လူတွေကတော့နှီးမျိုးမျိုးနဲ့ဆက်ပြီးတော့ယူဖို့ကြိုးစားကြမှာပါပဲဒါကတော့သိမဆမအောင်နိုင်ငံရေးမှာဖြစ်နေကြပါကောင်းတဲ့ကိစ္စလည်းမဟုတ်ဘူးအားပေးရမှာလည်းမဟုတ်ဘူးနောက်ပြီးတစ်ချိန်လုံးမဲ့ဒီလိုဟာမျိုးတွေမဖြစ်အောင်လို့ကြိုးစားနေရမှာပဲ
မိုက်ဆိုပါတော့ဗျာညမှောင်မှောင်ထဲမှာမိမိကလမ်းဘေးမှာအမိုက်ပစ်ခဲ့တယ်ဆိုပါတော့ဒါကိုဘယ်သူမှမသိလိုက်ပေမဲ့လည်းကို့ဖာကိုတော့သိရပဲလို့ကျွန်တော်ထင်တယ်အဲဒါပေမဲ့တခါတလေကြတော့လေတချို့လူတွေဟာမိမိအမှားလုပ်ခဲ့တာကိုမိမိကိုယ်တိုင်တောင်သိရလားလို့လည်းတွေးကြပဲအမှားအမှန်ကိုအမှားရောဘယ်လိုစင်ကြင်ပါသလဲခင်ဗျာ
မဟုတ်ငယ်ငယ်တော့ထင်တယ်လေလူတိုင်းကကိုမှားလို့ရှင်သိတာပဲဝင်ခန္ဓာနဲ့မဝင်ခန္ဓာပဲကွာခြားတယ်လို့ထင်ခဲ့တယ်ဒါပေမဲ့အခုအသက်ကြီးလာတဲ့အမှတချို့လူတွေတကယ်ကိုသူတို့ကတော့မှမမှားဘူးလို့ထင်တဲ့လူတွေရှိတယ်နော်ကိုခမောင်ဆို
ဟုတ်ကဲ့
တရားသဘောကိုလည်းပို့ပြီးနားလေတယ်အရင်တော့ဆင်တရားတော်ထဲမှာပေါ့နော်ဟိုအပြစ်တစ်ခုအပြစ်မှန်းသိရတဲ့လုတ်တဲ့လူကအပြစ်မှန်းမသိလို့လုတ်တဲ့လူတော့မဆိုးဘူးဆိုတော့အဲ့ဒါကိုမငင်ရတာနားမလဲအပြစ်မှန်းသိပြီးလုတ်တဲ့လူကဆိုးတာပေါ့လို့အပြစ်မှန်းမသိလို့လုတ်တဲ့လူကကိုဆိုးတယ်ဆိုတာထောက်နိုင်မှုထင်တယ်လို့ဒါနဲ့အခုမှသဘောပေါက်တယ်ကိုအပြစ်ကိုအပြစ်မှန်းမသိလို့ရှိလို့ရှိရင်ပြင်ရင်တဲ့စိတ်ကလုံးဝမရှိဘူးအပြစ်ကိုအပြစ်မှမသိရဲကိုကပါမှကိုသိတယ်ဆိုရင်ဝန်ခံသည်ဖြစ်စေမဝန်ခံသည်ဖြစ်စေဒါမဟုတ်ဘူးဆိုတဲ့အသိစိတ်ကလေးကြောင့်ကိုတနေ့တစ်ချိန်တစ်ခါမှကိုကိုကိုပြုပြင်လာတဲ့အခြေအနေကိုရောက်နိုင်တယ်ကိုမှားတယ်ကိုမှအပြစ်ရှိတယ်ဆိုတာကိုလုံးဝမသိဘူးလုံးဝကိုကိုကိုလည်းမကွင်ခံဘူးလူများကိုလည်းမဝန်ခံဘူးဆိုတဲ့ပုဂ္ဂိုလ်တွေကတော့ပြုပြင်ဖို့ခက်လိမ့်မယ်ထင်တယ
်ဟုတ်ကဲ့အမတို့လွတ်တော်အရင်ဘက်ကကျွန်တော်ရောက်တော့ကိုယ်စားလှယ်တချို့ပြောဆိုနေကြတာအချိန်ဖြုံးနေသလိုပါပဲလွှတ်တော်မှာကုံဆုံးသွားတဲ့အချိန်တွေကပေးဆပ်ရအကျိုးနိုင်ရလားမရ
တခြားကိုယ်စားလှယ်တွေအတွက်တော့မသိဘူးလေ။ဟောတော့ဘာဘဲဆန္ဒရှင်တွေကိုမဲဆယ်တုန်းကလွတ်တော်ထဲမှာတာဝန်ထမ်းဆောင်မယ်ဆိုပြီးပြောခဲ့တာပဲ။အဲ့တော့တားနိုင်ဆုံးတာဝန်ထမ်းဆောင်တယ်။နောက်ပြီးတော့အမရဲ့အခြေအနေတော့မဖြုံးမှုလို့တော့ဖြစ်ပါတယ်
။ဟုတ်ကဲ့။ဒါအမလွတ်တော်တဲ့အမတချို့ပြောနေတာမလို့အဖက်နဲ့အရှိကြီးတွေပြောနေတာအမအဲ့ဒါဘယ်လိုထင်လဲ
။ဟောရှိရှိပြောတာမကြိုက်ဘူး။မလွတ်တော်ထဲမှာတိတ်လည်းမပြောဘူးခဏခဏလည်းမပြောဘူးပြောခဲ့ပါတယ်။ပြောတဲ့ခါလဲထပ်တူတူပဲပြောပါတယ်ဒါပေမဲ့လည်းလူကတယောက်နဲ့တယောက်တော့မတူဘူးပေါ့လေ
ဟုတ်ကဲ့အမကြီးနောက်ဆုံးလေးတစ်ခုမေးပါစီကျွန်တော်အဲ့ဒါဒီအပိုင်းရန်ကုန်မှာသိခဲ့တာပေါ့နော်မင်္ဂလာအခန့်ပွဲတွေဘိုးတဲ့ဝင်ကြီးတွေထိတ်တန်းပုံကုတ်တွေတက်ရောက်ချီးမြှင့်ဖို့အတွက်ငွေသိမ်းပေါင်းများစွာပေးရတယ်အဲ့ဒါကိုနောက်သတင်းစာထဲမှာဒီနာမည်တွေဂုံပြုတ်ကြော်ညာထည့်ပြီးဂုံကြရတယ်ပေါ့အမနိုင်ငံခြားမှာလည်းအမသိတဲ့အတိုင်းတမရဟောင်းတို့နိုင်ငံခြားရေးဝင်ကြီးဟောင်းတို့ဆိုရင်အာသူတို့အခမ်းအနားကြီးတက်ဖို့ငွေတန်းနဲ့ချီပေးရပါတယ်ဒါပေမဲ့အဲ့ဒါသူတို့ယာတုကထွက်ပြီးမှလေမှာအခုကကြတော့ပကာတနာတက်တက်လို့ဖြစ်နေအမဘလို့များမြင်လဲ
ဒီကေတော့ခေါင်းဆုပ်ပြောပါပဲဒီဟာမသိတယ်ဒီကေပဲမင်္ဂလာဆောင်ဟိုလာဖို့တဲ့ပတ်ဆံပေးရလား
ပေးရတယ်မပေးရတယ်ကျွန်တော်အတိတ်တရားဟိုတလောအဲ့ဒါအိမ်အောင်ပြုမယ်လို့တော့အာသူတို့ကပြောနေကြအဲ့ဒါဘဒုကိုဖိတ်ခြင်းလဲဘဒုဖိတ်ခြင်းတော့ဘလောက်လောက်ဈေးနှုန်းရှိတယ်ဗောလေ9သိန်း10သိန်း30စသည်သူတို့အဲ့လိုပြောကျွန်တော်အန်အောလို့အဲ့ဒါဒီမှာရိုးနေပြီတဲ့
အော်ဒုက္ခပါပဲအဲ့ဒီပိုက်ဆံတွေကိုလိုအပ်တဲ့လူတွေကိုလှူလိုက်ပါလားကုသိုလ်လည်းရပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အမကြီးကျေးဇူးအထူးတင်ပါတယ်ခင်ဗျာ